2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နောက်ခဲ့တာမှာနောက်ွယ်ကနေလှုပ်ဆောင်ခဲ့တယ်လို့ဆိုရဲရုရှားနိုင်ငံသား13ယောက်နဲ့ရုရှားကုမ္ပဏီ3ခုအပေါ်ဆွဲချက်တွေဟာအခြေမြစ်မရှိဘဲနဲ့ပြောဆိုနေတာတွေသာဖြစ်ကြောင်းရုရှားဘက်ကတုံ့ပြန်လိုက်ပါတယ်အခုစနေတင်းတွေနေ့မှာဒါဇင်နဲ့ချီတဲ့ကမ္ဘာကောင်းဆောင်တွေစုဝေးတဲ့ဂျာမနီနိုင်ငံမြို့နယ်မှာကျင်းပတဲ့လုံခြုံရေးစည်းဝေးတွင်အမေရိကန်တရားရေးဌာနနဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာတို့တင်ပြခဲ့တဲ့သက်သေထောက်ထားတွေပေါ်ရုရှားနိုင်ငံသားရေးဝန်ကြီးဆာဗေးလက်ဖရော့ကမေးခွန်းထုတ်ခဲ့ပါတယ်ဆွေဆွေးမှုတွေကြီးညာချက်တွေဆွေးချက်များစွာကိုတွေးခဲ့ရပြီဖြစ်တယ်လို့အချက်လက်တိတိကျကျမတွေ့ရမချင်းအခြေမြစ်မရှိပြောဆိုနေတာလို့အမြင်နဲ့အကြောင်းလက်ဖရော့ကတန်တပန်နီးကျတွယ်ဝိုက်ပြောမနေတော့ဘဲနဲ့ပြောမနေနိုင်တဲ့အပေါ်တောင်းပန်ပြီးတော့ရှင်းရှင်းပဲပြောလိုက်ပါတယ်။အမေရိကန်နိုင်ငံရေးပေါ်စိုက်ဘာအင်တာနက်ပိုင်းကနေပြီးတော့ရုရှားကနေလွှမ်းမိုးဖို့ကြိုးစားတဲ့အပေါ်မူလာရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကအမိမောင်းထိုးပြလိုက်တာပါ။ဒေါ်နယ်ထရမ့်အနိုင်ရပြီးတော့ပြိုင်ဘက်ဟီလာရီကလင်တန်ရှုံးနေအောင်လို့2016အမေရိကန်သမ္မတရွေးကောက်ပွဲကိုရည်ဆွဲမှုအရာနဲ့တရှိလုပ်ငန်းတွေဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့လွှမ်းမိုးဖို့ရုရှားဝါဒဖြန့်မှုအရာဆောင်ရွက်ခဲ့တယ်လို့ဒီဆွဲချက်ကညွှန်ထားထားပါတယ်။ဒီဆွဲချက်ကြောင့်ကမ္ဘာနိုင်ငံရေးနဲ့စီးရေးကောင်းဆောင်တွေမြူးနစ်မြို့မှာ3ရက်ကြာအစည်းအဝေးအတွင်းတင်မာမှုတွေဖြစ်လာစေခဲ့ပါတယ်။အစည်းအဝေးစီမျက်မှာလက်ဖရော့ပြောဆိုပြီးတဲ့နောက်ချက်ချင်းဆိုလိုပဲကုလသမဂ္ဂလုံခြုံရေးကောင်စီဆိုင်ရာအမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR McMaster ကစီမျက်မှောက်ကိုတက်ပြီးတော့ခက်ပြက်ပြက်ပဲတုံ့ပြန်ခဲ့ပါတယ်။စိုက်ဘာအင်တာနက်လူမှုကွန်ရက်နဲ့တခြားနည်းလမ်းတွေကိုသုံးပြီးတော့သတင်းမှဖျက်မှုတချို့လှုပ်ဆောင်မှုတွေလှုပ်ဆောင်သူတွေကိုအမေရိကန်အနေနဲ့ဖော်ထုတ်ရေးယူမဲ့အကြောင်း McMaster ကပြောဆိုသွားပါတယ်။